ခုခါမှာတော့အားလုံးပဲစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလိုင်းလိုင်းစီစဉ်လှည့်ရောက်ပါပြီ။ကုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမူမတ်တင်ကြီးထိုက်တို့တင်ဆက်ပေးထားတဲ့တိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။
လာပါခင်ဗျာ VOA ဒိုင်ယာလီလိုင်းစီစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီအရေးတော်ပုံအတွင်းအသက်ပေးလူသွားကြတိုင်းပြည်တို့အသက်ပေးလူသွားကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘယ်လောက်ထိအကောင့်ထဲဖော်နိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆရာနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လို့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရားလည်းပေါ်လာပါပြီ။ဒါပေမဲ့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွေလာတဲ့အာဏာရှင်စနစ်ကအခုချိန်ထိကျန်နေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာထင်သလောက်ခီးမရောက်ဘူးဖြစ်နေတာတွေလည်းသောရရှင်တွေလည်းကြားသိမြင်တွေ့နေကြရမှာပါ။အဲဒီလိုမအောင်မြင်တာတွေဟာအာဏာရှင်စနစ်ရဲ့အငွေသက်ကြောင့်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူး။ဒါပေမဲ့လည်းဆွေးနွေးစရာတွေကတော့အများကြီးရှိပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလည်းရှစ်လေးလုံးအရေးတော်ပုံလွန်ခဲ့တဲ့နှစ်30တုန်းကဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဥဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပုံမှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်
ဗျာဟုတ်ကဲ့ဆရာမန်းမြင့်ဆိုင်ပြောပါအောင်ခင်ဗျာအခုရှစ်လေးလုံးကနှစ်30ရှိလာခဲ့ပြီဆိုတော့ဒီမိုကရေစီအရေးတော်ပုံအတွင်းရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေဆက်ဒေသတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်ထဲချပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖုံးနေပါပြီလဲဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
အဲအကောင့်တွေဖော်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအုပ်ချုပ်မှုအောက်မှာအဲတိုင်းပြည်ကတော့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီအာမလုတ်တ်မကင်တတ်တာတွေအတွေ့အကြုံနဲ့ဓာရီနောက်ပြ resist ပေါ့ခန့်ကျင်ဘက်ကြီးရဲ့အင်အားငွေကြေးရကောင်းနေတယ်လေသူတို့ကလည်းဒီမိုကရေစီကမလို့ကြည့်မယ်အာဦးရဲ့အနာလူကြီးနဲ့လူတွေဒီကြားထဲမှာထိုးပေါက်ပြက်စီးနေတဲ့လူတွေရဲ့အာဒီသူတို့ရဲ့ရန်ကိုလည်းအများနဲ့ကောက်ွယ်နေရတော့သူတို့ထင်တော့တော့မပေါက်ဘူးပေါ့ကျွန်တော်တို့လူကြီးနဲ့ဒီမိုကရေစီဆိုတာကဘသူတူတယောက်ဖြစ်စေဒီကျွန်တော်တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တည်မီတက်တဲ့မမသွားမယ်ဆိုကျွန်တော်အနေနဲ့တော့ဝန်တာမယ်တောက်ခါအောင်မယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့နှစ်ရှည်လများစူးစမ်းယူရမယ်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့ဟုတ
်ကဲ့ခင်ဗျ
ာရောက်ဖို့လည်းစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုက်ပေါ်မှာရှိနေတဲ့ကိုအောင်သူညင်းကိုဖိတ်ခေါ်ကြပါရခင်ဗျာကိုအောင်သူညင်းဟာဆိုရင်လေရှစ်လေးလုံးရေတော်ပေါ်မှာကိုယ်တိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူညင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထဲပေါ်ဆောင်မှုဟာဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ဟိုကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ထိလည်းမြန်မာပြည်မှာဆက်ပြီးတော့ကြိုးပမ်းနေတုန်းပါပဲဆိုတော့ဒါမှမဟုတ်ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူ့ခွင့်လမ်းကြောင်းပေါ့နော်ဆိုကျွန်တော်ချင်တော့ on the right track ပေါ့ဆိုလမ်းကြောင်းဖွင့်ပေါ်မှာမရှိသေးဘူးလို့ကျွန်တော်ချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့စီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျယ်တဲ့ကိစ္စတွေလည်းရှိတယ်။နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်၊သွားပါတယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်နေရတာကမတရားမှုတွေကဒင်းကျမ်းမဲ့ကြဟိုပြဿနာတွေကတော်တော်များများရှိနေသေးတယ်ပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့မြုံမှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလှုပ်ရှားရတာတော့အများကြီးကြံသေးတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါလားခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ကိုဇော်လည်းဝင်ဆင်းနေပါဘူးခင်ဗျကိုဇော်ဟာဆိုရင်လည်းဒီရှစ်လေးလုံးရေတော့ပုံပေါ်မှာဒါကိုတိုင်ပါဝင်ခဲ့ဘူးတာပဲနောက်ဟိုဒီဆက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဆိုတော့မြန်မာနိုင်ငံရဲ့သွားနေတဲ့လမ်းကြောင်းဆိုတော့ကောင်သူချင်းပြောသလိုလမ်းကြောင်းပေါ်မရောက်သေးဘူးလားဒါမှမဟုတ်လမ်းကြောင်းပေါ်တော့ရောက်နေပြီဒါမဲ့ပြောင်းလဲမှုတွေကဆက်ပြီးလှုပ်ဆောင်မှုလိုသေးသလားဘလို့အမြင်ရှိပါသလဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီစစ်လေးလုံးအိမ်မက်ပေါ်လေနော်အဲ့ဒါဆိုတကယ်တော့စစ်လေးလုံးကစတာမဟုတ်ခင်ဗျာလေးမက်ကတကယ်တမ်းပြောမယ်ဆိုရင်48ကစတာပါ48လွတ်လပ်ရေးနဲ့အတူ48ပေါက်ခွာလာပြီးတော့အဲ့ဒီမှာဒီလိုကြီးရောလင်းမြန်ကြီးရောဗမာပြည်ကြီးကသုံးချုံခဲ့ရပါတယ်အဲ့ဒီကလေးကသုံးချုံမှုဟာအနည်းတိုင်းအထိဟိုပြည်ကြောင်းလေးလမ်းကြောင်းပေါ်ရောက်ပလာဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ခေတ်အချိန်ကပတ်စာပလတ်ခေတ်နဲ့9000ကိုပတ်စာပလတ်ခေတ်လောက်
အဆင့်ကြီးချောမွေခြင်းမရှိသေးတာကိုသင်ကြားပြရပါတယ်အဲ့ဒါ2008ဆီကဥလီကြောင့်ဖြစ်နေတာပါခင်ဗျာဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့တော့အခုဒီရှစ်လေးလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ချခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတော့ခိုပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လေးလုံးဒီရီမန်းချက်ဆိုတဲ့ဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမှာပေါ်နိုင်သေးတာဟာဘာကြောင့်များလဲစောစောပြောတဲ့ဒီအာဏာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွေနေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားအကွန်သူငယ်ဆွေးနွေးပေးပါအောင်ခင်ဗျာ
ကျွန်တော်မြင်တာကတော့ဒီလိုကြအခုလက်ရှိအခြေအနေမှာဒီ NLD ကရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့အခုဘာခေါ်မလဲရုံးပြင်ကနာပေါ့ဗျာတကယ်အာဏာနေရာမှာတော့ရသွားပါတယ်ဆိုတော့ဒါမဲ့လည်းအာဏာကအပြည့်မရှိဘူးပေါ့နော်မရှိတဲ့အခါကျတော့အဲ့ဒီနေသားမှာပဲဆက်ပြီးတော့ဟိုရုံးကံမဲ့နေသားဖြစ်တယ်ဖြစ်တဲ့နေသားမှာလည်းအခုလက်ရှိအစိုးရကိုပြန်ကြည့်တဲ့အခါကျတော့ဒီသူတို့အနေနဲ့ကဘာဆက်လုပ်ရမှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပို့တော့ထင်တာပေါ့ဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာဏာရှိခဲ့တဲ့သူဟောင်းတွေကိုစန့်ကျင်ပြီးပြောချင်တာလည်းမဟုတ်ဘူးဒါနဲ့ကျွန်တော်နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်တွန်းပို့လိုက်လို့ရှိရင်လည်းကျွန်တော်တို့ဟိုကျေနပ်ပါတယ
်ဒေါက်တာမမင်းဆိုင်ပါခင်ဗျာအဲ့ဒီမိကုံးကိုဘယ်လိုမြင်မိသလဲရှင်လေးလုံးမှာတကယ်ပါခဲ့တဲ့လူတွေဒီအာနာရှင်စနစ်ပြောင်းကြရတဲ့တိုက်ပွဲဝင်ခဲ့ကြတဲ့သူတွေကိုတိုင်လက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တရားဘာကြောင့်အကောင့်တယ်မှာပေါ်နိုင်သေးတာလဲခင
်ဗျနံပါတ်၁ကကျွန်တော်တို့တကယ်တတိုင်းဒီလိုအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရဖို့အရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှမဆိုတော်လည်ရရှိနေတယ်လူမျိုးစုတိုင်းမှာတော်လည်ရကြည့်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်သမှုတဲ့ကိုယ့်ကိုယ်ခေါ်သမှုတဲ့လူတွေနဲ့သာသာတာဖြစ်ပြီးတသွေးတဲ့တသားတဲ့ဇန်နဲ့ဒီတိုင်းဒီမှာနေပြီးဒီကိုတော့ဒီသမင်းကိုစားနေလူတွေလို့မခံယူရမချင်းဒါမှမဟုတ်အခွင့်အရေးဒန်းလူပေါ့ကိုရင်တော့ကျွေးကြော်လို့ကရင်တကြဗမာတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်ဓာတ်မဝင်မချင်းဒီကဒီဘူးကြီးအစ်စ်မလမ်းကြောင်းကိုသွားဖို့မလိုဘူးအဲ့ဒါအရေးကြီးဆုံးပဲနံပါတ်၁အချက်နံပါတ်၂အချက်ကခင်ဗျားတယောက်နဲ့တယောက်အပြစ်ပြောနေရမယ်အတူအစားဝိုင်းပြီးတော့ဘယ်လိုလုပ်တိုင်းပြည်ကိုမကြမလဲကျွန်တော်တို့မှရန်ပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့ကိုစီးပွားရေးနဲ့သိမ်းကျင်နေတယ်တချို့ကဘာသာရေးနဲ့အဆုံးခတ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ကအိမ်ဦးတက်ချိပါပြီးစပ်ပြကြတာကျွန်တော်တို့အဆောင်မျိုးကျွန်တော်တို့ရဲတွေစစ်သားတွေပြေးသွားတယ်ရဲရဲဝမပြောရဲဘူးအစိုးရတာဝန်ယူပြီးတတ်တယ်ဗျာကျွန်တော်တို့ရှေ့ရောက်သွားလို့၈000ပြန်တတ်တယ်ဗျာပြောပေါ်ဗျာအဲ့လိုမှမပြောရဲကြပဲကြောက်နေကြတော့အဲ့ဒါမဖြစ်တဲ့နာတွေဖြစ်ကြတယ်မီဒီယာတွေကလည်းမြောက်တယ်ဖွားတယ်အဲ့ဒါတွေကိုခံနေရတာတွေရှိတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တိုက်ပြစီးပွားရေးရလည်းတိုးတက်မှာကိုဖြစ်မှာတော့အဲ့ဒါဝိုင်းလုတ်ကြမှာ
ဟုတ်ကဲ့တကယ်တော့လုံနိုင်ကင်နိုင်တဲ့သူလုံရဲကင်ရဲတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးစောစောကွန်သူချင်းပြောတဲ့ပုံစံလဲအဲ့ဒီသဘောတက်ရောက်နေတယ်။ဆရာမမြင့်ဆိုင်ပြောတဲ့ပုံစံလဲအဲ့ဒီသဘောမျိုးတက်ရောက်နေတယ်ရှင်နော်
။အဲ့ဒါသိမှန်လေ
။ဟုတ်ကဲ့ခင်ဗျာ။အခုကျွန်တော
်ဟုတ်ကဲ့ကြောက်နေကြတာဟု
တ်။ဟုတ်ကဲ့ခင်ဗျာ။အခုကျွန်တော်လေလိုက်မော်ကိုကိုသက်ထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုသက်ထွန်းရှိပါလားခင်ဗျာ
။ရှိပါတ
ယ်။ဟုတ်ကဲ့ကိုသက်ထွန်းကဆိုရင်လဲရှစ်လေးလုံးရေတော်ဘုံမှာကိုတိုင်ပါဝင်ခဲ့တယ်။အခုလက်ရှိမှာလဲကျွန်တော်တို့ရှစ်လေးလုံးနှစ်30ပြည့်ခန္ဓာကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်ဟိုလှုပ်ဆောင်နေကြတဲ့ committee ဝင်တဦးလည်းဖြစ်တယ်ပေါ့နော်ဆိုကျွန်တော်တို့စောစောကတော့စောစောကလေးကကိုသက်ထွန်းခေါ်ဖို့ကြိုးစားနေတာဖုန်းကဆက်သွယ်လို့မရဘူးဖြစ်နေလို့ဆိုတော့အခုဆွေးနွေးခဲ့ပြီးသမျှကတော့ဒီဟိုကိုကွန်တင်ကြီးကတော့ဒါရှစ်လေးလုံးအိမ်မက်ဖြစ်တဲ့ဒီမိုကရေစီပေါ်ဆောင်ရေးပြောင်းလဲပေါ်ဆောင်ရေးဟာလမ်းကြောင်းမှာမရောက်သေးဘူးလို့ယူဆတယ်အခုဆရာမမြင့်ဆိုင်ပြောတော့လဲကိုသက်ထွန်းကြားလိုက်မှာပေါ့ဆိုတော့အဲ့လိုမျိုးတွေရှိနေတော့ကိုသက်ထွန်းရဲ့အယူဆကတော့ကျွန်တော်တို့ဒီမိုကရေစီအိမ်မက်တွေဟာဘယ်လောက်ထိများဟိုအကောင့်ထဲပေါ်နိုင်ပြီလဲဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့လည်
းအခုဒီမိုကရေစီအစိုးရလို့ပြောတာကလူသားဒီမိုကရေစီအဖွဲ့ချုပ်ဒီမဲနိုင်လို့ပြောတယ်ဒါပေမဲ့ဒီမိုကရေစီအစိုးရကအုပ်ချုပ်မှုရှိရလားလွတ်လွတ်လပ်လပ်စီမံခန့်ခွဲခွင့်ရှိရလားတရားစီရင်ရေးတွေလုပ်နိုင်ရလားဆိုတာမင်းရမလို့လို့ထင်းနေတကယ်တမ်းကျတော့အခုလက်ရှိရေးဆွဲထားတဲ့ constitution ဆိုတာကဆီယနာရှင်ခြေပြီး constitution
အဲ့ဒီအတွက်ကြောင့်ဗာဒီမိုကရေစီမှာကိုစားပြုနိုင်မှာမဟုတ်ဘူးအခုလက်ရှိမှာဒီရွေးကောက်ပွဲရအနိုင်ရရှိလို့55ရာခိုင်နှုန်းဟလာရွေးခံရတဲ့ဆိုပေမဲ့မှန်တိုင်းပြောရတော့ဒါစစ်တပ်ကစိတ်ထဲညရေးဆွဲပြီးတော့စိတ်ထဲညပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်စင်နေပဲအဲ့ဒီပဲတိုင်းပြည်ရဲ့လက်ရှိအခြေအနေကရှေ့လေးလုံးလုံးကရည်ရွယ်ခဲ့တာတွေညွှန်မှန်းခဲ့တာတွေနဲ့တော့အဝေးရှိပါသေးတယ
်ဟုတ်ကဲ့တခုရှိတာကအခုကျွန်တော်တို့ရှေ့လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေနေဆက်တွေမှာကိုယ်တိုင်တိုက်ပွဲဝင်ခဲ့တဲ့လူတွေတောခုသွားတဲ့လူတွေအဲ့ပြန်လာပြီးတော့အခုလုံနေကြပြီရှေ့လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်တဲ့အစိုးရအဖွဲ့ထဲမှာဟိုပါဝင်နေကြပြီပေါ့နော်ဆိုတော့ဟိုကိုယ်တိုင်ရှိပါဝင်ခဲ့တဲ့သူတွေကိုယ်တိုင်အခုလုံဆောင်နေကြပြီဖြစ်ပေမဲ့လည်းပြောင်းလဲမှုကိုပေါ်ဆောင်မှုမဖြစ်နိုင်သေးတာဟာဘာကြောင့်လို့များဘာရီးယားများအဟန္တာဖြစ်နေတယ်လဲဆိုတော့2008ဖွဲ့စည်းပုံကတော့လူတိုင်းကထောက်ပြနေတဲ့ကိစ္စပေါ့နော်တော်လွတ်တော်ထဲမှာတမရသားတမသားရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရသေးဘူးဆိုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုသက်ထွန်းအမြင်ကတော့ကိုတိုင်ပါဝင်ခဲ့တဲ့သူတွေကိုတိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုဖော်ဆောင်နိုင်သေးတော့ဘာရီးယားများအဟန္တာဖြစ်နေတယ်လေ
ဘာရီးယားအဟန္တာဖြစ်နေတယ်ဆိုတော့ဒါပြောမယ်ဆိုလို့ရှိရင်တော့1958ကနေစရမှာတော့58 60နှစ်ကနေအမှန်တကယ်စစ်တပ်ကစစ်တပ်နေရာမနေပဲနဲ့နိုင်ငံရေးကွင်းနဲ့ဝင်လာပြီးတော့တိုင်းပြည်အာဏာကိုဝင်ရောက်ချေတဲ့ပြဿနာပဲဒါအခုချိန်ထိဒီတိုင်းပဲရှိနေတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မျိုးသားကာကွယ်ရေးကိုဟလာလက်နက်မတက်လောက်ရမှာနော်တကယ်တမ်းဒီမိုကရေစီနိုင်ငံတွေကိုပြောပြောတည်ငြိမ်ပြီးတော့နိုင်ငံတွေကပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်အခန့်ကဏ္ဍမှာရှိတယ်ဒါမဲ့ဒီကနေ့ constitution ဟလာအရာလေစစ်တပ်ကနိုင်ငံရေးလုံဆောင်မှုတွေအားလုံးနဲ့ထိမှရှိနေတယ်။နော်အဲ့မှာပဲနေကျင်တယ်။အဲ့လိုပဲဒီတိုင်းပြည်အရေးအရာအားလုံးမှာငါပါမှငါလုံချင်တာလုံရမှဆိုတဲ့ပုံစံမျိုးနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအဟန္တာကဘာလဲဆိုတော့နိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်စစ်တပ်နေရာမီနော်စစ်တပ်ကတာဝန်ကိုပဲလုပ်စစ်တပ်ကယက်တီကျတိုင်းနေအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာရောပြည်ပမှာရောအားလုံးကဗာပဲပြောစစ်တပ်ကိုအတိမတ်ပြုခံရမယ်။အားလုံးကလည်းလိုလိုလားလားနဲ့စစ်တပ်ကိုဟိုးတုံးကတော်လိုင်းကြီးကာလာတွေတုံးကလိုပဲစစ်တပ်ကိုအားလုံးကပြန်ပြီးတော့ချစ်ချင်းလေးစားလာနဲ့အတိမတ်ပြုလာမယ်။အခုလိုမျိုးဆက်သွားနေမှာဆိုရင်တော့တိုင်းပြည်ကတော့တော်တော်ရင်လေးကိုကောင်းပါလေ
။ဟုတ်ကဲ့ကျွန်တော်ကိုစောကိုလည်းတလဲပြန်ပြီးတော့အလဲအလဲပြီးချင်ပါလေ။ကိုစောအခုပြောသားတဲ့ကိုသထွန်းပြောသားတဲ့ဆွေးနွေးသွားတဲ့ဟာရဲ့နောက်ဆက်တွဲပေါ့နော်။ဆိုတော့အော်မြန်မာနိုင်ငံရေးမှာစစ်တပ်ကဆူညောင်းခလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟန္တာအဖြစ်ရှိနေတယ်အာပြောင်းလဲမှုတွေတက်နိုင်သလားဟိုစိတ်ကူးရှိသလားမဖော်ဆောင်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေ2008ဖွဲ့စည်းပုံကိစ္စလည်းစောစောကိုစောပြောတာထဲမှာပါပါတယ်ဆိုတော့ဒီအခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတတိုင်းပြည်လုံးနီးနီးကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခန့်ကဏ္ဍကိုစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘလို့သုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျာခုနကပြောသလိုပါပဲဒီဥစ္စာအခြေခံက2008ကျင်ဟာဥတွေပြဿနာပါပဲဟို NLD ရတကယ်တော့နော်တောင်ပြူကမ်းပြူနိုင်နေဆိုလိုလိုကိုနိုင်ခဲ့တာပါအဲ့ဒီနေရာမှာ NLD မှမဟုတ်ပါဘူး၊ဒေါ်စန်းစုကြည်မှမဟုတ်ပါဘူး။ဒီလူမျိုးဒီနည်းနဲ့ပဲနိုင်နိုင်မှာ။အထောက်အကျကဥပဒေရဲ့ခွင်လေးကိုရောက်သွားတဲ့အခါမှာဘာမှလုံနိုင်စားနိုင်မှာရှိမှာမဟုတ်ပါဘူး။ဒါအတိအထားပါပဲ။ဘာဖြစ်လို့လဲဆိုတော့ထောက်အကျကဥပဒေကဆရာနာရှင်စနစ်ကိုအခြေခံရေးဆွဲထားတဲ့ဥပဒေဖြစ်လို့ပါ။အဲ့တော့ဒီခွင်လေးမှာတော့ပူဆိုးတာအမျိုးသားပြန်လေစစ်မြတ်ရေးလို့ခေါ်တဲ့ဒီညာစီကြီးကိုအစော်ပြီးသိစရာရေးပုံစံနဲ့သွားလုပ်လိုက်တဲ့အခါမှာဘုံမှုဆိုးရတဲ့အခြေအနေတွေကိုပဲဖြစ်ပေါ်လာနေပါတယ်။ဒါတနည်းအားဖြင့်တော့ NLR ပြည်သူနဲ့လက်တွဲရမယ့်အစားဆက်အနာရှင်တွေကိုလက်တွဲဖို့သွားကြိုးစားတဲ့အခါမှာအမားရီပုံမှုရှိပြီးတိုင်းပြည်ပုံပုံလင့်လာရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောအခုကျွန်တော်ကနေဒါနိုင်ငံကဥညွတ်လကိုအလဲပေးခြင်းပါတယ်ခင်ဗျ။ဥညွတ်လရှိပါလား။
ဟုတ်ကဲ့ရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ဥညွတ်လပြောပါအောင်ဒီမိုကရေစီအိမ်မက်တေရှစ်လေးလုံးရဲ့အာအိမ်မက်တီဟာဘယ်လောက်ထိများအကောင့်ထဲပေါ်နိုင်ပြီလဲတက်နိုင်တယ်လို့လိုရင်းတူရှင်လေးပြောပြပါဦ
းဟုတ်ကဲ့ခင်ဗျဟိုရှစ်လေးလုံးအကြောင်းတရားပြန်ပြောင်းပြောမယ်ဆိုရင်အတိတ်ကကကျွန်တော်တို့ရှစ်လေးလုံးစိတ်တက်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပြန်လဲပြီးတော့သတိရစေချင်ပါတယ်ဒီကျွန်တော်တို့တိုက်ပွဲဝင်စဉ်တုန်းကဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးဆေးအနာရှင်စနစ်အပြည့်အစုံချုပ်ငင်းရေးစစ်မှန်သောဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့ရည်ရွယ်ချက်ဥတီချက်တွေနဲ့ကျွန်တော်တို့စတင်ပြီးတော့ဒီလုပ်ခဲ့တာပါဒါပေမဲ့ဒီနေ့ account တွေပေါ်နေပြီလားရနေပြီလားဆိုတော့မရသေးပါဘူးမုံဝါးဝါးနဲ့စံတော်ဝါးပဲရှိပါသေးတယ်ဒါကြောင့်မလို့ရှစ်လေးလုံးအေးတော်ဘုံကြီးကပြုံးကနေတိုင်းကနေပေါ်ပေါက်လာတာမဟုတ်ပါဘူးအာဏာရှင်တွေကပြည်သူတွေကိုခေးဆက်ဆက်မှာဖိနှိပ်မှုတွေရက်ဆက်မှုတွေတပ်ဖြတ်မှုတွေနှိရှိထောင်နှံနေနဲ့နှီးမျိုးစုံနဲ့ဥပဒေမဲ့ကျူးလွန်မှုတွေကတဆင့်အရေးခင်မောင်းမြောင်းများစွာမှာကျွန်တော်တို့ပြည်သူတွေအသက်သွေးချွေးပေါင်းများစွာစရေပြီးမှမခံမရက်နိုင်တဲ့အဆုံးမှာပြည်သူတရားလုံးကအုံကြွပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံကြီးဖြစ်လာတာပါဥနာရုံကပြောခဲ့ကြတဲ့ကျွန်တော်တို့မိတ်ဆွေများရဲ့ပေါ်များပြောခဲ့ကြသလိုပဲတကယ်တမ်းဆိုလို့ရှိရင်ဒါ58ခုနှစ်ကစတယ်ဘုံနေဝင်းအစိုးရကိုအိမ်ဆောင်အစိုးရပေးလိုက်တဲ့အချိန်မှာတည်းကစလာတယ်အဲ့ဒီတုန်းကဆိုလို့ရှိရင်ဘုံနေဝင်းကိုအိမ်ဆောင်အစိုးရဖြစ်ကိုပြောင်းပြောင်းတင်းတင်းနဲ့ဆန့်ကျင်တာမြန်မာကျောင်းသားများဘာကသာကပဲဖြစ်တယ်။ဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ဘယ်ပါတီကမှကန့်ကွက်တာတွေမရှိခဲ့ဘူး။ဒါကြောင့်မို့လို့လေဘုံနေဝင်းကကျောင်းသားတို့ကိုအလွန်မုန်းတယ်။အဲ့ဒီနောက်ပိုင်းမှာခုန60နှစ်မှာ7 July ခေါ်တဲ့7 July ရှိရနေလင်အားကြီးမှာပဲတမကအစောက်ဦးကြီးကိုကွန်မြူနီတီခေါ်အောင်နေပါလေဆိုပြီးတော့ရရဆက်ဆက်ဒိုင်းမိုင်းနဲ့ဖြိုဝဲဖြက်စည်းတာတွေလှုပ်လာတယ်။ဒီနောက်ပိုင်းမှာလည်းအရေးခင်ပေါင်းမြောက်များစွာမှာအသက်ပေါင်းများစွာယဟန်တန်ကပြည်သူလူထုအပါအဝင်အားလုံးကထောင်နဲ့တောင်းနဲ့ချီပြီးတော့တေကျပျက်စီးခဲ့ရတယ်ဆုံးရှုံးနင်းလာခဲ့ရတယ်ဒါတွေကိုအခြေခံပြီးတော့ရှစ်လေးလုံးဆိုတာဖြစ်လာတယ်ဒါကြောင့်မလို့ကျွန်တော်ပြည်သူတရားလုံးကိုဒီနေ့အသိပေးချင်တာကကျွန်တော်တို့ရှစ်လေးလုံးစိတ်ဓာတ်ကမပြေဆုံးသေးပါဘူးကျွန်တော်ရည်မှန်းချက်တွေရည်ရွယ်ချက်တွေကျွန်တော်ပန်းနိုင်ကိုမရောက်သေးဘူးရောက်နိုင်အောင်စူးစမ်းနိုင်ဖို့အတွက်ရှစ်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်ပြည်သူတရားလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်အာနာဆေအာနာရှင်စနေအောက်ကအပြည့်တိုင်ချုပ်ငိမ့်မှုလိုပါတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကဒီနှစ်ပေါင်း30ကြာပြီဆိုတော့ဒီနောင်မျိုးဆက်တစ်တွေပေါ့လေအအင်မတန်မှအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်မျိုးဆက်တစ်တွေကိုလည်းအထူးမြတ်တာရက်ခံလို့တယ်ဒီသမိုင်းဝင်တဲ့ရှစ်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမျိုးစုံကိုနော်ဖန်တီးပြီးတော့ပြည်သူတရားလုံးနဲ့ပူးပေါင်းလက်တွဲဆောင်ရွက်နိုင်ဖို့လိုပါတယ
်ဟုတ်ကဲ့နော်ဟုတ်ကဲ့ဦးညလာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ကိုသက်ထွန်းကိုလည်းဟိုပြန်ပြီးတော့အလဲပေးခြင်းပါတယ်ကိုသက်ထွန်းဆိုတော့ဦးညလာပြောသလိုမျိုးဆက်တစ်တွေအခန့်ကဏ္ဍပါလာတော့ကျွန်တော်တစ်ဆက်တည်းမေးခြင်းတာဒီရှစ်လေးလုံးစိတ်ဓာတ်ဒီမိုကရေစီစိတ်ဓာတ်ဒီပြောင်းလဲမှုဖော်ဆောင်လိုတဲ့စိတ်ဓာတ်ဆက်လက်ရှင်သန်နေရေးဒီမျိုးဆက်တစ်လူငယ်တွေကြားထဲမှာဆက်ပြီးတော့ခုအောင်နေရေးဟာဘယ်လောက်ထိအရေးကြီးပါသလဲအခုဒီနှစ်30ပြည့်ဒီရှစ်လေးလုံးနှစ်ပတ်လည်ပွဲဟာဆိုရင်လည်းဒါပထမဆုံးအကြိမ်ထူးထူးခြားခြားရန်ကုန်တက္ကသိုလ်ပြမဒီမှာကျွန်တော် main ထဲမှာကျွန်တော်ကျင်းပခွင့်ပထမဆုံးကျင်းရလာပြီဆိုတော့ဒါအထူးကြတဲ့ပြောင်းလဲမှုတစ်ခုပေါ့နော်ဆိုတော့လူငယ်တွေကြားထဲမှာဒီစိတ်ဓာတ်တွေဆက်လက်ရှင်သန်နေနိုင်အောင်ဘာတွေများအရေးကြီးတယ်လဲဘာတွေများလှုပ်ဆောင်ဖို့လိုမလဲ
တကယ်တော့လူငယ်မျိုးဆက်ဆိုတာကမျိုးဆက်တိုင်းမျိုးဆက်တိုင်းကတိုင်းပြည်ရဲ့တောင်တစ်ချိန်မှာလွှဲယူမဲ့လူတွေဖြစ်တဲ့အတွက်လူငယ်လို့ကောင်းငယ်မျိုးဆက်တိုင်းကအရေးကြီးတာပဲမျိုးဆက်အလိုက်ဆက်တော့တကယ်တော့အခုချိန်မှာကဗမာနိုင်ငံထဲမှာရှိနေတဲ့အခြေအနေကကိုတိုင်းပြည်ရဲ့အခြေအနေနဲ့ကိုတိုင်းပြည်ရဲ့တမိုင်းကိုမျက်ခြေပြက်နေတဲ့အနေထားတော့လက်ရှိအနေထားမှာတွေ့နေရတယ်။အဲဒါကလည်းဘာကြောင့်လဲဆိုတော့ဒီဆရာလာရှိအုပ်ချုပ်မှုရဲ့အောက်မှာတော်လာခဲ့တဲ့အခါကျတော့တမိုင်းဖြစ်စီလေးကိုထောက်ပြတစ်တာတွေတမိုင်းကိုကြောင်းမြန်လှန်အမာအယွေလေးပြောခဲ့တာတွေဒီအပြည့်ကိုဆိုတော့ပညာရေးစနစ်တစ်ခုလုံးကိုမြေတိုင်းဖြတ်စည်းခဲ့တဲ့ပြဿနာတွေတကယ်တော့ပညာရေးစနစ်ကိုဖြတ်စည်းလိုက်တဲ့အခါမှာမျိုးဆက်တွေဟာအလိုလိုပြက်စီးသွားတာပဲ။ကိုယ်တော့ကဆိုရင်ဟလာမဆလာခိလို့ပြောရရတဲ့အချိန်မှာတော့မှအာဇာနည်လေးပြည်တော်စုလေးလက်လိုက်လို့ပါလဲဆိုတာအကြောင်းသားလိုက်ရအခြေခံသင်ငန်းစာလေးတွေမှာသင်လာခဲ့တဲ့အတွက်မူလတန်းအလဲတန်းမှာကောင်းကောင်းသိနေပြီ။ဒါပေမဲ့ဒီကနေ့အချိန်မှာတက္ကသိုလ်ကျောင်းကြီးကျောင်းသားတော်ကောင်းကောင်းမသိတော့တဲ့အဆင့်ဆိုတာကတကယ်တမ်းတော့စစ်တပ်ကဘလောက်ပဲအခုလက်ပြီးလက်မောင်းတန်းပြောနေလေဆက်နာရှင်ရဲ့အကျိုးဆက်စစ်တပ်ကဒိုင်းဒီရဲ့ဟလာအရေးရမှန်တယ်များမှာငါမတက်ဆက်ငါတက်တယ်ဆိုတဲ့ပုံစံနဲ့လှုပ်ချင်ဝင်လှုပ်ခဲ့တဲ့အကျိုးဆက်အဲ့တော့ဒိုင်းကြီးကိုချစ်တယ်ဆိုရင်အဲ့တော့မျိုးဆက်တွေကိုတံမိုးထားရမယ်ဒီကိစ္စအခြေအနေမှာတော့အမှန်တိုင်းပဲရင်မျိုးဆက်တွေရဲ့အောက်ကောင်းမောင်းတဲ့ရှိမှုကတော်တော်ရော့နေတယ
်ဟုတ်ကဲ့
ပြီးတော့အခုလှုပ်နေတဲ့သံမကလှုပ်တယ်လူငယ်လှုပ်နေတဲ့လူငယ်ဖွဲ့စည်းလှုပ်တယ်ဒီလူငယ်တွေကတော့တော်တော်ကိုချီးကျူးရလိမ့်မယ်လူငယ်စုဆိုပေမဲ့သူတို့ရဲ့ယုံကြည်မှုနဲ့ဒိုင်းကြီးပေါ်ချစ်စိတ်ကတော့တော်တော်တည်ပါပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဟိုရှစ်လေးလုံးနှစ်ပတ်လည်ပွဲကိုခါတိုင်းနဲ့မတူပဲဒီရန်ကုန်တက္ကသိုလ်ထဲမှာအခုပထမဆုံးကျင်းပခွင့်ရတယ်ဆိုတာကထူးခြားတဲ့လက္ခဏာပေါ့နော်ဆိုတော့ဒီအပေါ်မှာကောဟိုကိုသက်ထွန်းတို့အခုဆွေးနွေးနေကြပြောနေကြအဲ့ဒါလေးတော်တော်လေးရှင်းပြပါအောင်ဘယ်လောက်ထိများဒါဟာထူးခြားတဲ့ထူးခြားမှုလဲဆိုတာကိုအရင်အစိုးရလက်ထက်ကလည်းစာရင်ပေါ့နော်အခုရင်းနှစ်တည်းတည်းစာရင
်လက်ရှိအခြေအနေမှာတော့ဒါက ဒီကဘွေအနိုင်ရခဲ့တဲ့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိတဲ့သူတွေကိုဘာသာပြောကျေးဇူးတင်ရမှာပေါ့လေသူတို့ကလည်းရှစ်လေးလုံးကိုဖြတ်တန်းလာခဲ့တဲ့လူတွေဖြစ်တယ်အဲ့ဒီအတွက်ရှစ်လေးလုံးကိုဘာပဲပြောအမတ်တရားသတိတရားအနေနဲ့တမိုးထားပြီးတော့ဒီလိုကျပဝင်ပေးတယ်ဆိုတာဒါဘာပဲပြောသူတို့ရဲ့အခိုင်အမာကိုလည်းကျွန်တော်တို့ကအပြစ်မပြုရမှာပါပဲအဓိကကျွန်တော်တို့လုံးချင်တာကဘာလဲဆိုတော့ရှစ်လေးလုံးဆက်တက်လာကြတယ်နှစ်ပေါင်း30ရှိပြီဒါနဲ့တိုင်းပြည်ရဲ့အခြေအနေဟာရွေရွေးတဲ့ရွေရွေးလာတယ်နော်အကောဘက်ကိုတခုမှဥတီတာမရှိဘူးလုံးလေးလုံးလေးမြုပ်လေးပဲအဲ့လိုဖြစ်နေတဲ့အတွက်နှစ်30မှာငါတို့တိုင်းပြည်ဘာတွေဖြစ်ခဲ့လဲငါတို့ရှိလေးတို့မျိုးဆက်တီငါတို့ကျောင်းသားတွေရောဘာတွေလုံနိုင်ခဲ့လဲဘာတွေအားသာချက်ရှိလဲအားနည်းချက်ရှိလဲဒီမိုကရေစီအင်အားစုတွေရဲ့အခြေအနေထားပါလဲတိုင်းသားတွေရဲ့ဘဝတွေကဘာတွေနဲ့ပြောင်းလဲတိုးတက်ပြီလဲအမှန်တမ်းပြောတော့တိုင်းပြည်တစ်ခုလုံးရဲ့အခြေအနေတွေပေါ့ဒါနဲ့ကျွန်တော်တို့အခုလုံးမဲ့အခြေအနေကစီးပွားရေးလူမှုရေးကျန်းမာရေးဆိုတဲ့ပတ်ဒီမှာအားနည်းကောင်းအားနည်းမယ်ကျွန်တော်တို့ရှုမိဖို့ပါဒါနဲ့တနင်္ဂနွေလုံးရဲ့အဓိကစုံချက်ဖြစ်တယ်နော်ဒီမိုကရေစီအင်အားစုတွေတိုင်းသားအင်အားစုတွေနောက်ကစစ်တပ်အဲ့ဒီသုံးခုရဲ့ဟလာဆန့်ကျင်မနေတဲ့အခြေအနေကြောင့်တိုင်းပြည်ရဲ့ဒီကနေ့ချိန်ထိစုပ်ပြတ်တက်နေတယ်အဲ့တော့အဲ့ဒီအပေါ်မှာစစ်30စာပြန်လဲပြီးတော့ရှုမိရမယ်ဘာတွေအားနည်းလဲဘာတွေအားသာလဲဘာတွေဖြစ်တင်တယ်လဲဆိုတဲ့ဥစ္စာကိုဒီရှိလေးလုံးဖြတ်တန်းခဲ့တဲ့လူတွေကောအခုမျိုးဆက်တွေရောပါဝင်ပြီးတော့လွတ်လွတ်လပ်လပ်ဆွေးနွေးပါဆိုပြီးတော့ဆွေးနွေးပွဲလေးကိုကျွန်တော်က6ရက်9ရက်မှာကျင်းပမှာပ
ါဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုနောက်ဆုံးတစ်ခွန်းလေးကျွန်တော်စက္ကန့်20လောက်ကိုသူငင်းပြောပြပါအောင်အခုဒီဒီမိုကရေစီရေတော်ပုံကြီးကနေပေါက်ဖွားလာတဲ့အစိုးရလို့ဆိုရမှာပေါ့နော်အဲ့ဒီအစိုးရလက်ထက်မှာဒီရှစ်လေးလုံးဒီအခမ်းအနားတွေမှာဒီအခုလာမဲ့ဒီနှစ်30အခမ်းအနားမှာအဲ့ဒီအစိုးရရဲ့ပါဝင်မှုအစိုးရတာဝန်ရှိသူတွေပါဝင်မှုကဘယ်လောက်အရေးကြီးပါလဲခင်ဗျ
ခုနတော့တော့ကျွန်တော်ကိုသက်ထွန်းပြောသွားတဲ့အချက်တွေရောကျွန်တော်ကောက်ွက်ပါတယ်ကျွန်တော်ကတော့သဘောမတူဘူးကျွန်တော်မြင်လာတော့လက်ရှိအခြေအနေကရွှေခွက်ကြီးကိုပဲကြီးလှော်နဲ့လဲစားလိုက်တဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲလို့ပြောရလို့ရှိရင်အခုလက်ရှိအခြေအနေမှာကျွန်တော်တို့ကအရက်ပေါင်းကိုချက်ရမယ်စစ်ပေါင်းကိုချုပ်ရမယ်ဆိုတော့ဒါတွေလည်းမလုပ်နိုင်ဘူးနောက်တစ်ခုကကျတော့လက်ရှိအစိုးရအနေနဲ့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြံတဲ့အင်အားစုမဟာမိတ်လည်းတိထောက်နိုင်တာမရှိပါဘူးဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှဆက်သွားလို့မရဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအပါဝင်စနစ်ကြတဲ့သူတွေအားလုံးကအခုဒီဟို Facebook ကနေပြီးတော့ဝင်စနစ်ကြတဲ့သူတွေအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်မရလို့ဒီတစ်ပတ်တော့မဖတ်ပြနိုင်တော့ပါဘူးနောက်တစ်ပတ်မှပြန်ဆုံကြပါပြီခင်ဗျာ